ပြီးခဲ့တဲ့ရက်တွေအတွင်းမှာလူနှစ်ယောက်ကတိုက်ခန်းတစ်ခုရဲ့တမန်တကားကိုဖျက်ပြီးဖောက်ထွင်းဝင်ရောက်ဖို့ကြိုးစားတဲ့ဗီဒီယိုဖိုင်တစ်ခု Facebook လူမှုစာမျက်နှာမှာပြန့်နှံ့လာခဲ့ပါတယ်။ဒီလိုဖြစ်ရက်တွေအရင်ကဖြစ်ခဲ့မှုတာတွေရှိပေမဲ့အခုကလုံခြုံရေးကင်မရာကြောင့်ရယ်လူမှုကွန်ရက်စာမျက်နှာတွေကြောင့်ရယ်ဒီအဖြစ်အပျက်တွေကိုတွေ့မြင်ခဲ့ရတာပဲဖြစ်ပါတယ်။အခုလိုမြင်လာရတဲ့အတွက်ရန်ကုန်မြို့နယ်လူထုကတော်လေးထိတ်လန့်သွားခဲ့ရပြီးကို့အိမ်မှာနေတာကိုပဲလုံခြုံမှုမရှိသလိုခံစားနေရတဲ့အခြေအနေတွေလည်းဖြစ်နေကြပါတယ်။ရန်ကုန်မြို့ရင်းမှာဖောက်ထွင်းလူရဲခံရတဲ့သတင်းတွေလူသက်ပစ္စည်းယူတဲ့သတင်းတွေကလည်းမကြခဏကြားနေရတာပါ။ရန်ကုန်၊မရန်ကုန်၊ဘရင်နောင်ကတိုက်ခန်းတစ်ခုရဲ့သုံးလွှာမှာနေထိုင်တဲ့ဒေါ်ရွှေကြီးကကိုရွေးကြုံခဲ့ရတဲ့သူတို့တိုက်ခန်းနေပြည်သူတွေရဲ့မလုံခြုံတဲ့ဘဝအခြေအနေတွေကိုအခုလိုပြောပြပါဗျ။
မှန်တကားတစ်ချက်ကပွင့်နေပြီလိုက်ကံအားလည်းအပေါ်တင်ထားတယ်။ကိုခံနေရမှန်တခုကတခြားတိုက်နိုင်ငံရဲ့အပေါ်မှာတွားပြီးတင်ထားတယ်။မနဲ့မိုးလင်းတော့အဲ့ဒါအမြင်ကိုလည်းမြင်တော့လန့်သွားတယ်။ဘာဖြစ်ပြီလဲမသိဘူး။တခိုးဝင်ပြီလားမသိဘူးဆိုပြီးကြည့်လိုက်ကြည့်လိုက်အင်းရှိကိုထွက်လဲထွက်လိုက်ကောအင်းရှိမှာပတ်စံအိတ်ချထားတယ်။ကိုအိတ်တော်တဲ့အချိန်ကတကယ်တွေ့ကြည့်လေးနာရီလောက်ပဲကြာတယ်။မိုးလာတော့ဘာမှမရှိတော့အဲ့ဒါကိုကသုံးခွာမှနေတာ။တုံးမှာဆိုတော့လူတွေကမတက်လောက်ဘူးထင်တော့တန်တကာတွေကိုတတ်မထားဘူးပေါ့နော်သူတို့ကအဲ့အောက်ကနေပြီးတော့တန်တကာတွေကနေတဆင့်တဆင့်တက်လာပြီးတော့အရင်းပေါင်းတာမှာအဲကွန်ဆင်ထားတာအဲ့အဲကွန်ဘုံပေါ်ကနေပြီးတော့စိတ်နဲ့ပြည်နဲ့ပြည်ထိုင်ပြီးတော့အိတ်ချင်ကိုစောင့်ပြီးတော့တကာကိုဖွင့်ပြီးဝင်သွားတာတကာမှတာမျိုးမကြုံဘူ
းပြီးခဲ့တဲ့ရက်တွင်းကလည်းတင်ငန်းချုံမြို့နယ်လေးတောင်ကန်ရက်ကွက်မှာနေကင်းကြောင်တောင်အမှုချန်းစီခံရမှုဖြစ်ပွားခဲ့ပါတယ်အောက်တိုဘာ31ရက်နေ့လည်2နာရီလောက်ကမြို့သား2ဦးနေအိမ်ထဲဝင်ရောက်ပြီးအိမ်ရှင်အမျိုးသမီးကိုဓားထောက်ပြီးတော့ရွှေတဲ့လက်ဝတ်ရည်နာတွေကိုလူယူသွားခဲ့ပါတယ်။အဲ့ဒီနှူချမ်းစီးခံရတဲ့အိမ်သားမှာလက်ဖက်ရည်ဆိုင်လည်းရှိတယ်လို့နေကင်းလူအများစီကားသွားလာနေခြင်းဖြစ်တဲ့အတွက်ရက်ွက်နေပြည်သူတွေထိတ်လန့်ကြောက်ရွံ့ပြီးတော့နေအိမ်တကားတွေကိုတော့ခတ်ထားကြရတယ်လို့လည်းကြားပါတယ်။ဒီလိုအတင်းရဲကျူးလွန်လာတဲ့ဒုစရိုက်မှုတွေကြောင့်အလုတ်သွားရတာတောင်စိတ်မဖြောင့်ဖြစ်ရတယ်လို့ကုမ္ပဏီဝန်ထမ်းတဦးဖြစ်တဲ့လှိုင်းမြို့နယ်ကကိုထက်စော်ရဲရင်ကလည်းပြောပါဗျာ။
ကျွန်တော်မောင်မောင်၃ယောက်ရှိတယ်။အစိုးရဝန်ထမ်းကုမ္ပဏီဝန်ထမ်းအဖေအမေရှိတယ်။အသက်80ကျော်တွေကျွန်တော်တို့မနေ့မိုးလင်းရင်ရုံသွားကြပါတော့ကြတယ်ဆိုရင်အိမ်မှာအဖေအမေနှစ်ယောက်ပဲကျန်ခဲ့တယ်။ကိုကကိုဘယ်လောက်ကြီးပဲကိုတိုက်ကတော့လုံခြုံပါလေတော့ဘယ်နဲ့ဟိုမှာကြဒီမှာကြကြတယ်အဲ့လိုပဲအိမ်မှာကျန်ခဲ့တဲ့လူကြီးတွေကိုတက်ပြီးတော့ပစ္စည်းတွေယူသွားပါဆိုတော့သွားတာသွားနေရတဲ့စိတ်ကတော့မဖြောင်းဘူးအိမ်မှာလူငယ်ပိုင်းမကြံခဲ့ဘူးတော့ရိုက်ဖြက်လို့ရတာပဲဘယ်လောက်ကြီးစိတ်ချပါလဲတော့ဆိုပေမဲ့ရိုက်ဖြက်ရတာပဲ
ရန်ကုန်မှာအခုနောက်ပိုင်းခိုးဆိုးလူရဲ့ဒုစရိုက်မှုတွေပိုများလာနေပြီးလုံခြုံရေးဆောင်ရွက်မှုကတော့အားနည်းနေကြောင်းလူတို့ကထောက်ပြဝေဖန်နေတာတွေလည်းကြားရပါတယ်ရန်ကုန်မြို့ရင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေမတွေ့ရသလိုမီးပွိုင်ကြီးတွေမှာတော့တစ်ခါတရံရဲတယောက်လောက်သာတွေ့ရတယ်လို့လည်းပြောကြပါတယ်ရှင်းနေကြီးဥရဘတ်ဆောင်ကရန်ကုန်မြို့ရဲ့လက်ရှိအခြေအနေဟာလုံခြုံရေးစိုးရိမ်စရာဖြစ်နေကြောင်းပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်လုံခြုံစိတ်ချရဖို့အတွက်ရဲတပ်ဖွဲ့အင်အားတိုးချဲ့သင့်တယ်လို့သူတို့အတွက်လည်းခန်းစား권တွေလုံလုံလောက်လောက်စီစဉ်ပေးသင့်တယ်လို့ဆိုပါတယ်
။ဒီရန်ကုန်မြို့ရဲ့လုံခြုံမှုဟာ85ရာခိုင်နှုန်းလျော့ပါနေတဲ့သဘောမျိုးရှိတယ်။အဲ့ဒါပြည်သူတွေကအိမ်ထဲမှာနေလည်းမလုံခြုံဘူးအိမ်မြင့်တော့လည်းမလုံခြုံဘူး။ဘယ်ညာဘက်ကလုံခြုံမှုမရှိဘူး။တက္ကစီကြီးတယ်လို့လည်းဆွဲယူစုခံရတယ်။တခါတက္ကစီသမားလေးသာဟုတ်ခါလို့သေးတယ်။ကျော်ပြာချူးမှုတွေဟာမူးယစ်စေဝါတွေကြောင့်ပြန့်နှံ့နေတယ်။နောက်ကျူးလွန်တဲ့အရာတွေကြီးလိုက်မယ်ဆိုရင်လူငယ်ပိုင်းတွေဖြစ်တယ်။အဲ့တော့ရဲတပ်ဖွဲ့ဝင်အင်အားလည်းလုံလောက်မှုမရှိဘူး။အဲ့ဒီဟာကိုတိုးချဲ့ဖို့တုံးမြင့်ဖို့ဆိုပြီးရန်ဝန်တိုင်းဒေသကြီးထွက်တော့မှာဒီကတော့ညကရောင်နေတဲ့တာကြီးသွတ်တော်ကိုယ်စလေဥယံအောင်ဥရပညာရှင်ကဒါကိုအစိုးတင်တဲ့အခါမှာဒီတော့မှတ်တမ်းလောက်အဆင့်ကိုသာချစ်စေခြင်းနေလုံဝင်ကြီးနဲ့အဆင့်မပြေတော့နောက်ဆုံးမဲခွဲခဲ့ရတဲ့အဆင့်ကိုရောက်ပြီအဲ့တော့ရဲလုံလောက်အောင်တုံးမြင့်ပေးဖို့ရဲတွေကိုလည်းပဲအလုပ်ထဲမှာစိတ်ပါလက်ပါရှိအောင်ဖွဲ့စည်းပုံခြေခံဥပဒေပုံမှန်190နှစ်နဲ့အညီသူကြတဲ့လုပ်ငန်းတဘာဝကိုတာဝန်ထမ်းဆောင်သူတွေဖြစ်တော့သူတို့အတွက်အလုံးတော့ရဲသေးရောတော့သူတို့ရဲ့လာသာဟာလည်းပဲပုံစင်းလုံးနဲ့အနည်းစားဆုံးကိုက်နေတဲ့လာသာအဆင့်ကိုတုံးမြင့်အတော့ပစ္စည်းတွေဖြည့်ဆည်းပြီးတော့လုံခြုံရေးကိုတုံးမြင့်ပေးဖို့လိုတယ်ဒါတဏ္ဍာလုံးတိုင်းတာနဲ့လောက်ဆောင်မယ်အနည်းသားကြီးတယ်
အခုလိုခိုးဆိုးလူရဲ့ဒုစရိုက်မှုတွေဟာအလုတ်ကန်ရှာပါခြင်းစီးပွားရေးမပြေလည်ခြင်းအရက်သေးစားလောင်းကစားစတာတွေကြောင့်ဖြစ်ပြီးကျူးလွန်သူတွေကလည်းလူငယ်လူရွယ်တွေဖြစ်ကြကြောင်းမ မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးအတွက်ရဲရွာအခြေပြုအစီအမံတွေချမှတ်ဆောင်ရွက်နေတာတွေရှိပေမဲ့လည်းဒီစီစဉ်တွေကလက်ရှိဖြစ်ပွားနေတဲ့ဒုစရိုက်မှုတွေကိုရောပါသွားစေနိုင်ခြင်းမရှိဘူးလို့ရန်ကုန်တိုင်းဒေသကြီးတင်ငန်းကျွန်းမြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးနေဖုံးလက်ကထောက်ပြပါဗျာ။အစိုးရအနေနဲ့ဒုစရိုက်မှုတွေကြာစင်းရေးဆောင်ရွက်ရမှာရဲဌာနတွေကိုအဆင့်တန်းမြှင့်ဖို့လိုအပ်တာတွေအပြင်ရဲတပ်ဖွဲ့ဝင်တွေအတွက်လိုအပ်တဲ့ခင်မီလက်နက်ကိရိယာတွေထောက်ပံ့ပေးရေးကလည်းအဓိကကြတယ်လို့ဦးနေဖုံးလက်ကပြောပါဗျာ။
ကျွန်တော်တို့လည်းလွတ်တော်ထဲမှာလည်းပြောတယ်အဓိကဒီရဲဌာနတွေကိုလေအဆင့်တန်းမြှင့်ဖို့ပေါ့နော်အခုကရဲကတော်တော်လေးကိုဟိုလူဦးရေနဲ့ဆိုင်လူ3000လောက်ကိုမှရဲတယောက်လောက်ဆိုတော့အချိုးအစားမျိုးဖြစ်နေတယ်ဆိုတော့ဒါနေလုံဝင်ကြီးကလည်းပြောတယ်ဒါသိလားအဲ့ဒီအချိုးအစားကလည်းမှန်တိုင်းပြောရင်နည်းတယ်လို့ကျွန်တော်ထင်တယ်လေအခုနောက်တစ်ခုကဒီ facility ပေါ့နော်ဒီရဲတွေဒီပြည်သူလူထုရဲ့လုံခြုံရေးကိုအချိန်ပြည့်ပေါ့နော်ဒီလိုစောင့်ရှောက်နိုင်မှုအတွက်ကသူတို့အထောက်အပံပစ္စည်းတွေပေါ့ကွာအဲ့ဒီဟာမျိုးတွေလည်းကျွန်တော်အခုကရဲတွေကဘလို့ဖြစ်လဲဆိုတော့တချို့ရဲတွေဆို၄ကွာနဲ့ဒါပဲဒါတချို့ရဲတွေဆိုဓာတ်အောင်ပေါ့၄ကွာတွေပဲပါတာမျိုးကွာပြန်မှာအဲ့လိုဟာမျိုးတချို့ဆိုရင်လည်းအမဒူးစီအိုက်ဒူးလုံးနဲ့လူကပြန်ပြီးထိုးသွားတာကိုခံရတာမျိုးအဲ့လိုအနေအထားမျိုးတွေအဲ့တော့ဒီရဲတွေရဲ့ quality နဲ့ facility အဲ့နှစ်ခုကိုကျွန်တော်ကမြင့်နေနေတယ်ပေါ့အဲ့လိုမျိုးမြင့်နိုင်မှာဒီရဲဌာနကြီးတခုဒီအကောင်မောင်းတန်လှုပ်ရှားနိုင်မှာဒီလူထုရဲ့လုံခြုံရေးကိုကျွန်တော်တို့ကောင်းကောင်းတောင်းပြီးဆောင်ရွက်နိုင်မှာပေါ့နော်အခုကအဲ့ဒါကြီးအားနည်းနေရလို့ကျွန်တော်အဲ့လိုပဲမြင်နောက်တစ်ခုအခုလှုပ်လှုပ်နေတဲ့ဒီရက်ရွာအခြေပြုဆိုတဲ့ဟာလေသူတို့ကတော့ရက်ရွာအခြေပြုဆိုပြီးတော့ရက်ကွက်ထဲကသူတွေထုတ်ပြီးအဲ့ဒီကောင်ကလည်းနည်းနည်းခင်းနောက်ပြန်ဆွဲတဲ့သဘောလေးတော့ရှိတယ်ကွာနောက်ပြီးတော့သူကညဘက်ပဲ skin ဆောင်နေတဲ့နေရာမှာအခုကနေကင်းကြောင်တော်နေမှာရာသွေးမှုတွေကကျူးလွန်တော့အဲ့ဒီဟာကလည်းနည်းနည်းအနာနဲ့ဆေးလွဲနေသလားပေါ့နော်ကျွန်တော်အဲ့လိုမြင
်ဒါကတော့ရန်ကုန်မြို့မှာဒုစရိုက်မှုတွေများလာနေလို့ပြည်သူတွေလုံခြုံမှုမရှိဖြစ်နေတဲ့အခြေအနေတွေကိုတင်ပြခဲ့တာပါလက်ရှိဖြစ်ပွားနေတဲ့ဒုစရိုက်မှုတွေကိုထိရောက်စွာမနှိမ်နှင်းနိုင်တာဟာရဲတပ်ဖွဲ့ရဲ့အင်အားနည်းပါးခြင်းကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကလည်းထုတ်ဖော်ပြောဆိုထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလည်းတမိုးရှိတဲ့ရဲတွေပေါ်ပေါက်လာရေးအတွက်ရဲတင်နန်းသားတွေရဲ့လိုအပ်ချက်တွေနဲ့မျှော်လင့်ချက်တွေကိုဖြည့်ဆည်းပေးဖို့လိုအပ်တယ်လို့ရမဲသိမြို့နယ်အမှတ်1ရဲလေးကြီးရဲ့အကြောင်းမှကျင်းပတဲ့တရုတ်ပြပွဲမှာပြောကြားသွားခဲ့ပါတယ်ရှင်။